ဟက်စ်ဘိုလာနဲ့အပြစ်ရရင်ညီနိုင်နေတာလက်ဆက်မတက်ရသေးပေမဲ့ခီးပေါက်နေပါတယ်လို့ကုလသမဂ္ဂဆိုင်ရာအစ္စရေးသံမကြီးဒန်နီဒန်နွန်က VOA ကိုတနင်္လာနေ့ကပြောပါတယ်ဘဲသဘောတူညီချက်အောက်မှာမဆိုလက်ဘနွန်တောင်ပိုင်းကိုအစ္စရေးကတိုက်ခိုက်နိုင်စွာဆက်လက်ထိန်းသိမ်းထားမယ်လို့သူကဆိုပါတယ်အပြစ်ရရင်သဘောတူညီချက်ဆွေးနွေးဖို့အစ္စရေးအစိုးရအဖွဲ့စည်းဝေးကိုအင်္ဂါနေ့မှာခေါ်နိုင်မယ်လို့ပြောနေတဲ့အကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာတိုင်းပြည်မှာဒန်နွန်ကပြောပါတယ်အနာဂတ်မှာလက်ဘနွန်တောင်ပိုင်းကိုလက်ဘနွန်စစ်တပ်ကထိန်းထားနိုင်မယ်လို့ပြောမျှော်လင့်တဲ့အကြောင်းမထိန်းနိုင်ရင်တော့အစ္စရေးကဝေးရမှာဖြစ်တယ်လို့သူကဆိုပါတယ်ဒီချိန်မှာပဲအမေရိကန်အစိုးပြုအပြစ်ရရေးအကောင့်ထဲပေါ်ဖို့အတားအဆီးမရှိပါဘူးလို့လက်ဘနွန်လွှတ်တော်ဒုတိယဥက္ကဋ္ဌအီလီယပ်ဘူတ်ဆပ်ကပြောပါတယ်ဒီစေုပ်ပြုချက်အရအစ္စရေးတပ်တွေလက်ဘနွန်တောင်ပိုင်းကစစ်ဝါမှာဖြစ်ပြီးရဲပေါင်း60အတွင်းလက်ဘနွန်စစ်တပ်ကိုချထားမှာဖြစ်ပါတယ်အမေရိကန်ကသဘာဝတည်းစပစ်ဆောင်ရွက်ပြီးပြင်သစ်တဲ့အခြားသုံးနိုင်ငံပါဝင်တဲ့၅နိုင်ငံကော်မတီကသဘောတူညီချက်အကောင့်ထဲပေါ်လာဖို့ကြီးကြပ်ရမှာဖြစ်ပါတယ်